ီသွေးသုံးဓာတ်ပိဆက်ယုံတွင်ရကဘာမှာကာဗွန်နိုင်အောက်ဆိုက်အများဆုံးထုတ်လွှင့်တဲ့တခုသီးသောအရင်းခံဖြစ်တယ်လို့ပြည်သူနိုင်ငံခြေစိုက် International Energy Agency ဆိုတဲ့နိုင်ငံတကာစွမ်းအင်ဖွဲ့ကပြောပါတယ်။ဒီပမာဏဟာသရီပုတ်ဆောင်ရေးကဏ္ဍဓာတ်မဟုတ်တခြားကဏ္ဍတွေကထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထက်ပိုများတယ်လို့လည်းဆိုပါတယ်။ကမ္ဘာမှာတရုတ်အမေရိကန်ပြည်ထောင်စုအိန္ဒိယရုရှားနဲ့ဂျပန်နိုင်ငံတွေကကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လုပ်နေတာမို့မြန်မာအင်းဒီချင်းနှစ်နိုင်ငံကဒီလက်သက်တွေထဲပါဝင်နေပါတယ်။၂၀၁၂ခုနှစ်မှာတကမ္ဘာလုံးကာဗွန်ဒိုင်အောက်ဆိုက်တန်ချိန်13သိန်းကျော်ထုတ်လွှင့်ပြီးအများဆုံးထုတ်တဲ့ထိဆုံးက10နိုင်ငံစင်းမှာမြန်မာအင်းဒီချင်းတရုတ်ကအိန္ဒိယနိုင်ငံမှာပါဝင်ပါတယ်။ဒီထဲမှာမှတရုတ်နိုင်ငံကတန်ချိန်4000ကျော်နဲ့ကမ္ဘာမှာကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လွှင့်ပါတယ်။ကမ္ဘာစမှုအင်အားကြီးလို့ပြောတဲ့အမေရိကန်ပြည်ထောင်စုကတန်ချိန်2000ကျော်နဲ့ဒုတိယလိုက်ပြီးအိန္ဒိယကတန်ချိန်1000ကျော်နဲ့တတိယမြောက်ကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လွှင့်တဲ့နိုင်ငံဖြစ်ခဲ့ပါတယ်။ကြောင်မီးသွေးကိုမိရှို့တဲ့အခါကာဗွန်ဒိုင်အောက်ဆိုက်ထွက်တာကိုထွေထွေသိပ္ပံပညာသင်ကြားခဲ့ဘူးသူတိုင်းသိနေကြတာဖြစ်ပြီးတရုတ်နိုင်ငံကထွက်တဲ့ကာဗွန်ဒိုင်အောက်ဆိုက်စုစုပေါင်းရဲ့96ရာခိုင်နှုန်းဟာကြောင်မီးသွေးလောင်ကျွမ်းရာကထွက်လာတာပဲဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာ1980ပြည့်နှစ်ကစလို့လက်ဆွတ်ထုတ်လုပ်နိုင်စွမ်းအားတိုးလာပြီးလက်ဆွတ်မီမရတဲ့လူသန်း300ကိုလက်ဆွတ်ပေးနိုင်မယ်လို့မျှော်လင့်နေတော့မဲဖြစ်ပါတယ်။တရုတ်နိုင်ငံကတော့1980ပြည့်နှစ်ကထုတ်လုပ်နိုင်တဲ့လက်ဆွတ်ပမာဏထက်ဒီနေ့မှအစ20နီးပါးတိုးထုတ်လုပ်နေပြီးအာဖရိကဆာဟာရာအောက်ပိုင်းနိုင်ငံမှဆိုရင်နိုင်ငံလူရေစုစုပေါင်းရဲ့24ရာခိုင်နှုန်းပဲလက်ဆွတ်မီရကြပါတယ်။မြန်မာနိုင်ငံမှာရေအားကရတဲ့လက်စစ်အများဆုံးဖြန့်ဖြူးပေးနေပြီးသဘာဝဓာတ်ငွေတွေကိုပြပတင်ပို့ရောင်းချနေပေမဲ့နိုင်ငံလူဦးရေရဲ့29ရာခိုင်နှုန်းလောက်ပဲလက်စစ်မီရတယ်လို့သုတေသီတွေကပြောပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်လက်စစ်ကဏ္ဍကအရေးပါတာမို့ပြည်ရင်းကလက်စစ်မီမရသူတွေမီးရစေဖို့ကြောင်မီးသွေးဓာတ်ပိဆက်ယုံတွေတိစောက်ဖို့အစိုးရကကြိုးပမ်းနေတာမို့ဒီဆက်ယုံကထွက်လာတဲ့အခိုးအမွေတွေပြားတွေကိုမလိုလားတဲ့ပြည်သူတွေကလက်မခံနိုင်ဖြစ်နေတာကိုသဘာဝပတ်ဝန်းကျင်ရေးရာဆောင်းပါးတွေလည်းရေးပတ်ဝန်းကျင်ရေးရာတည်ကောင်းဆရာတွေကိုလည်းလက်လည်းဟောပြောနေတဲ့ဒေါက်တာကမောင်ညူက
ဒီအစိုးရနဲ့ငွေရှင်ကြေးရှင်ပေါ့လေလုပ်ငန်းရှင်တွေပူပေါင်းရတယ်ဆိုတာဒီနှစ်ခုကပူပေါင်းရမယ်လေ development ဆိုတာတို့ကလိုတယ်တို့ပူတော့ပူပေါင်းရမယ်ပူပေါင်းတယ်ဆိုတာလက်စားတာကိုပြောတာမဟုတ်ဘူးလေဥပမာရှင်ကြောင်းမင်းသွေးဆွဲယုံလုပ်မယ်ဆိုရင်ငွေရှင်နဲ့အစိုးရနဲ့ပူပေါင်းတယ်ပူပေါင်းပြီးတော့ development လုပ်မယ်ဒီ data မှာ development လိုတာပဲဒါပေမဲ့ data ခံတွေကတို့ကမလိုလားဘူးတို့ data ကိုတို့ကာကွယ်ရမယ်အဲ့တော့လာမေးတာပေါ့ကျွန်တော်တို့ဘာလုပ်ရမလဲဒါတွေကမှန်လားမှားလားအဲ့ဒီဟာတွေကိုကျွန်တော်တို့သွားဖြည့်ရှင်းတယ်ဒီ CSO တွေကသွားတော့ဖြည့်ရှင်းတယ်ပညာရှင်သွားဖြည့်ရှင်းတော့အစိုးရသိမ့်မကြိုက်ဘူးဒါပေမဲ့ပညာပေးတာပဲလေပညာနဲ့တို့သိမယ်ဒါတွေဖြစ်လားမဖြစ်လားဘာကြောင့်ဖြစ်တယ်မဖြစ်တယ် development ဘယ်လောက်လိုတယ်အဓိကတော့ဒီမှာစဉ်းစားနေကြတာဒီလိုမျိုးစက်ယုံတွေကိုဆောက်တယ်ဆိုရင်လက်စားမှုတွေအကျင့်ပြတ်ချစားမှုတွေအများကြီးပါတယ်လို့ယူဆကြတယ်အဲ့ဒါဒါကြီးကသိမ့်မကောင်းဘူ
းကြောင်မီးသွေးသုံးဓာတ်ပေးစက်ယုံတွေကဘေးထွက်ဆိုးကျိုးများတဲ့အတွက်ဒေသခံတွေကကန့်ကွက်နေကြတာပါကဲဆိုရင်စီမံကိန်းတစ်ခုလုပ်မယ်ဆိုရင် EIA လို့ခေါ်တဲ့ Environmental Impact Assessment သဘာဝပတ်ဝန်းကျင်ထိခိုက်နိုင်ခြင်း SIA လို့ခေါ်တဲ့ Social Impact Assessment လူမှုဘဝထိခိုက်နိုင်ခြင်း HIA လို့ခေါ်တဲ့ Health Impact Assessment ကျန်းမာရေးထိခိုက်နိုင်ခြင်းတွေကိုအရင်ထည့်သွင်းစဉ်းစားရပါတယ်။ဒါပြင်စီမံကိန်းနဲ့ပတ်သက်ပြီးဒေသခံလူမှုကိုပုံမှန်နေလင်ချပြရမှာဖြစ်တယ်လို့ဒေသခံတွေသဘောတူမှအကောင့်ထည့်ဖော်ရမှာပါ။ဒါပေမဲ့ကြောင်မီးသွေးတရားစာတပေါ်ကျွယ်ဝရဲရှမ်းပြည်နယ်တောင်ပိုင်းမှာကြောင်မီးသွေးသုံးဆက်ယုံတွေမတိစောက်ခင်ကပဲတူးယုံနဲ့တင်သဘာဝပြပြနေတာကိုရှမ်းပြည်နယ်တောင်သူလယ်သမားများကွန်ရက်အဖွဲ့ကဆိုင်းလွန်ခံပန်ကကျွ
န်တော်တို့နိုင်ငံမှာသူနည်းနည်းလာမှုကလုံးဝမရှိဘူးဒီဆက်ယုံမလဲသေးဘူးဗျာဒီတူးဖော်တာနဲ့တင်တော်တော်လေးကိုဒုက္ခရောက်နေပြီနောက်တော့ခက်တာရှမ်းပြည်နယ်မှာဆိုတောင်ပိုင်းနေရာပဲဆိုတော်တော်များများနေရာရင်းကြီးပါထွက်တယ်ငန်းနာထွက်တာတဲ့နေနေထွက်တာနဲ့တေတန်နုကရင်လာပဲကွာတယ်လေအခုကဆက်ယုံမလဲသေးဘူးဒီပြဿနာကဖြစ်နေပြီဆက်ယုံထက်လိမ့်မယ်ဆိုရင်လည်းဒီထွက်တဲ့အခိုးငွေတွေကတက္ကနာထားလိုက်ပေါ့နော်ဒီခုတူးယူမဲ့နေရာတွေပါလေဆိုရင်ဒီခုလဲမြည်ကြီးမှာတော်တော်များများပဲအဓိကဒေသခံတွေတော်တော်လေးကိုကြီးခိုင်မှာပဲဒီရိုးရည်ညစ်တရားကကြီးခိုင်ပြီခုဒီဆက်ယုံတွေလာလဲပြီးတော့ခုဘာမှကြိုးကြီးစုမရှိဘူးဒေသခံတွေဆိုတော့နောက်ပိုင်းတော့ OP အင်ပြီးတော့ဒီနိုင်ငံကထွက်ပြေးရတာတို့ယောဂါဖြစ်ပြီးတော့ဒီရှိတာရောင်းပေါင်နံပြီးတော့ဖေးကူရတာနဲ့ပဲပြီးနေမှာအကျိုးမဲ့ရှိတာတော့ဒီကုံပြီးတော့ပဲအကျိုးမဲ့ရှိမယ်လေသူကတကယ်မဝင်လို့နေရတယ်ကြီးပဲကျန်ရည်ကျွန်တော်ဆိုရင်ပတ်ကြည့်တယ်ဆိုရင်ပါ fire fire အထောက်ထားမှမပြနိုင်ပဲနေပြီးဒီလိုသူ့ကိုသူကချိန်ချောက်ပြီးတော့လုပ်နေတဲ့အပိုင်းတွေကြီးပဲ
။ကြောင်မင်းသွေးသုံးလက်စစ်ဓာတ်ဆက်ယုံကနေကာဗွန်ဒိုင်အောက်ဆိုက်ဓာတ်မွေ sulfur dioxide ဓာတ်မွေ nitrogen oxide ဓာတ်မွေ ကာဗွန်မနော့ဆိုက်ဓာတ်မွေလေလွင့်မုံတွေဟိုက်ဒရိုကာဗွန်ဗရာကက်ဒမီယံမိခိုးခေါင်းနိုင်ပြားမိဘုံပြားယူရေနီယံစတာတွေထွက်တဲ့အတွက်ပဝင်းကျင်ထိန်းသိမ်းရေးသမားတွေကတန့်ွက်နေကြတာပါ2012ခုတုန်းကဆိုရုပ်ကျွင်းလောင်စာတွေမိရှုရာကထွက်လာတဲ့ကာဗွန်ဓာတ်မွေ50ရာခိုင်နှုန်းနီးပါးဟာကမ္ဘာမှာကြောင်မီးသွေးအများဆုံးမိရှုနေတဲ့အမေရိကန်ပြည်ထောင်စုတရုတ်နဲ့အိန္ဒိယနိုင်ငံတွေကဖြစ်ပြီးအမေရိကမှာရောတရုတ်နိုင်ငံမှာပါကြောင်မီးသွေး30ယုံတွေကိုလူထုကကန့်ကွက်ဆန့်ကျင်နေကြချိန်မှာမြန်မာနိုင်ငံကအကောင့်ထဲဖုံးနေတာမို့ပညာရှင်တွေစိုးရိမ်မကင်းဖြစ်နေကြပါရှင်